တနိုင်ငံလုံးတိုင်းတာနဲ့ငြိမ်းချမ်းရေးရယူပြီးတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့အားလုံးနဲ့အပြစ်ခတ်ရဆဲရေးဖြစ်မြောက်အောင်ကြိုးပမ်းသွားဖို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရောဆက်ဦးဆောင်တဲ့ဒီရှမ်းပြည်တောင်ပိုင်းဖွဲ့နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဆွေးနွေးကြကြပါတယ်။ပနမအပြစ်ခတ်ရဆဲရေးသဘောတူညီပြီးတဲ့နောက်မပြေလည်သေးတဲ့စစ်ရေးအခြေအနေတွေနဲ့အောက်ခြေတက်တွေထိတွေ့တဲ့အနေအထားနောက်နှစ်ဖက်နယ်မြေတတ်မှတ်ရေးကိစ္စတွေကိုလည်းအဓိကထားဆွေးနွေးခဲ့တယ်လို့ RCSS SSA တောင်ပိုင်းပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံအားပဲပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။စက်တင်ဘာလ10ရက်နေ့မှာထိုင်းနိုင်ငံချင်းမိုင်မြို့မှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးယောဆက်ဦးဆောင်နဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းကိုယ်စားလှယ်အဖွဲ့ဝင်9ဦးနဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ RCSS SSA တောင်ပိုင်းနဲ့အစိုးရတပ်တွေကြားပနာမအပြစ်ခတ်ရဆဲရေးသဘောတူပြီးတဲ့နောက်ပိုင်းနယ်မြေတွင်းမှာနှစ်ဖက်တပ်တွေထိတွေ့နေသေးတဲ့စစ်ရေးအခြေအနေတွေအပါအဝင်ဒေသတွင်းငြိမ်းချမ်းရေးရဖို့အလေးအနက်ထားဆွေးနွေးခဲ့ကြတယ်လို့ RCSS ကျမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရဲ့အတွေ့အမှုနှစ်လည်းဖြစ် SSA တောင်ပိုင်းတပ်ရဲ့ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာက VOA မြန်မာပိုင်းကိုပြောပါတယ
်ဆွေးနွေးတဲ့အတိုင်းညာကတော့ကျွန်တော်တို့ပနာမအပြစ်ခတ်ရဆဲရေးသဘောတူညီချက်ရရှိသေးတဲ့နောက်ပိုင်းကနေဒီနေ့အထိမပြေလည်သေးတဲ့ကိစ္စအရက်တွေအားလုံးကိုကျွန်တော်တို့ပြေဆုံးဆွေးနွေးညီနိုင်ခြင်းနဲ့ဒေသအန္တရာယ်မှာဖြစ်ပြနေတဲ့ပြဿနာတွေကိုရှော့ချနိုင်ရတဲ့အတွက်ဖြစ်ပါတယ်ဒီကောင်စီဝင်ပြီးအောင်မင်းတို့အဖွဲ့ဒီကတော့ဒီ RCS နဲ့လက်ယူထားတဲ့ဒီအပြစ်ခတ်ရဆဲရေးတွေလည်းပြဿနာမရှိအောင်ပေါ့နော်အာရှိနေတဲ့ပြဿနာတွေရှော့ချနိုင်တဲ့ပို့တဲ့ကျွန်တော်တို့နဲ့ဒီဒါရပစ်ဆောင်ချိန်မှာဖြစ်ပါတယ်နောက်တစ်ချက်ကတော့သုယစီစီနေတဲ့ဒီ nation wide sister ကိစ္စကိုကျွန်တော်တို့အတန်းပြင်တာပြီးတော့ဆွေးနွေးကြည့်တာပါခင်ဗျ
။ဒါအပြင် RCSS SSA တောင်ပိုင်းအနေနဲ့တနိုင်ငံလုံးတိုင်းဒါနဲ့အပြစ်ခတ်ရဆဲရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးနဲ့နိုင်ငံရေးတွစ်ဆုံဆွေးနွေးပွဲဖြစ်မြောက်ရေးကိုလည်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးပြခဲ့တဲ့အကြောင်းကိုလည်း RCSS SSA တောင်ပိုင်းပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
။ကျွန်တော်တို့တပေါ်ထားကတော့လွန်ခဲ့တဲ့လတုန်းကဆိုရင်ကျွန်တော်တို့ KNU နဲ့ကျွန်တော်တို့ RCSSကိုပေါင်းပြီးတော့ဒီတိုင်းဒေသအများပြည်သူရေးဆွဲထားတဲ့နိုင်ငံရေးဆိုင်ရာတွေ့ဆုံဆွေးနွေးမှုပေါ့ပေါ့နော်ဒီမော့ကောပေါ်လစ်တီကတဲ့အလောက်ကိုကျွန်တော်တို့တင်ပြဖြစ်ပါတယ်အဲ့ဒီဖေမော့ထဲမှာ PCR technical team ပေါ့နော်ဒါတော့ဒီမူအဖြစ်သဘောတူပါတယ်ဒါပေမဲ့အတိတ်စိတ်ထပ်မံဆွေးနွေးဖို့တော့ကျွန်တော်တို့ထပ်ဒီလာတက်မှာပဲထပ်မံချိန်ထားပါတယ်အဲ့ဒီပုံစံနဲ့ပဲဒီတိုင်းဒေသအများပြည်သူရေးဆွဲထားတဲ့ဒီကျွန်တော်တို့မူပေါင်းနဲ့ပဲကျွန်တော်တို့တွားမှာဖြစ်ပါ
RCSS SSA တောင်ပိုင်းနဲ့အစိုးရတက်ကြားနှစ်ဖက်နယ်မြေတတ်မှတ်ရေးအပါအဝင်ငြိမ်းချမ်းရေးသဘောတူညီချက်တွေမချိုးဖောက်ရေးနဲ့ဒေသရင်းစီရေးတင်းမာမှုတွေရှိနေစေအခြေအနေတွေနဲ့ပတ်သက်ပြီးလဲဆွေးနွေးဖြစ်ခဲ့တယ်လို့သူကဆက်ပြောပါတယ်
။ဝန်ကြီးဦးအောင်မင်းကတော့စိတ်ပွဲတွေရှော့ချနိုင်ရေးအတွက်စူးစမ်းတာညီပေးပါမယ်လို့ပြောပါတယ်။ကျွန်တော်တို့ဖက်ကလည်းထိတ်တိတ်တိတ်လောက်ကြဖို့နော်ဒီကလမ်းညွှန်မှုတွေပေးသွားပါတယ်နှစ်ဖက်စလုံးပြည်လဲအောင်ပေါ့နော်ကျွန်တော်တို့အကျိုးဆောင်ပေးနေတဲ့မြန်မာဖြစ်စင်တဲ့ဒါကလူကြီးတွေလည်းပါတယ်ပညာရှင်တွေလည်းပါတယ်နောက်ပြီးတော့ကျွန်တော်တို့ပြည်ထောင်စုဝန်ကြီးကလည်းဒီကိစ္စကိုညှိနှိုင်းပေးမယ်ဆောင်ရွက်ပေးမယ်ဖြစ်ပြနေတဲ့ပြဿနာတွေဘယ်လိုပုံဘယ်လိုနည်းနဲ့ကျွန်တော်တို့ညှိနှိုင်းကြမလဲဆွေးနွေးကြမလဲဆိုတာတော့သူတို့ကလည်းထပ်မှပြီးတော့တွေ့ဆုံဆွေးနွေးဖို့လိုအပ်ပါတယ်ဆိုပြီးတော့အရှင်မြတ်တဆင်းမမကျွန်တော်တို့ထင်မိကထိမိတွေ့ဆုံပေးခြင်းအဖြစ်ဒေါ်လကောင်ဒီကျွန်တော်တို့တမှုနဲ့ဒီဒေသလာမှာရှိနေတဲ့ပမတ်တမတော်ကတမှုတွေနဲ့အမြဲတမ်းဒီတွေ့ဆုံမှုတွေလုပ်ပေးဖို့ဆွေးနွေးကြဖို့တိုင်ပင်ကြဖို့ဒီလိုကတော့အဲ့လိုလမ်းညွှန်မှုတွေအကြံဉာဏ်ပြုမှုတွေပေးထားပါတယ်ခင်ဗျ
ပြီးခဲ့တဲ့စနေနေ့ဩဂတ်လ31ရက်နေ့ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဥက္ကဋ္ဌအတုသမ္မတ1ဒေါက်တာဆိုင်းမောက်ခန့်နဲ့ RCSS SSA တောင်ပိုင်းနဲ့တွေ့ဆုံခြင်းကလည်းရှမ်းပြည်နယ်တွင်ငြိမ်းချမ်းရေးဖော်ဆောင်ရေးနောက်တိုင်းပြည်လုံးတိုင်းတာနယ်ပြည်ခတ်ရဆဲရေးအပါအဝင်နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေဖြစ်မြောက်ဖို့ကိုလည်းဆွေးနွေးပြခဲ့ကြတယ်လို့ဗိုလ်မှူးကြီးဆိုင်လာကပြောပါရယ် အခုလက်ရှိပြည်ထောင်စုညီညာရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအဓိကထားဆွေးနွေးနေကြတဲ့တိုင်းရင်းသားအဖွဲ့စည်းအားလုံးပါဝင်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကျင်းပနိုင်ရင်းနဲ့တရားပြည်လုံးတိုင်းတာနဲ့အပြစ်ခတ်ရဆက်ပြီးပြည်တွင်းညီညာရေးဖော်ဆောင်ရေးလုပ်ငန်းစဉ်တွေကိုအမြန်ဆုံးအကောင်အထည်ဖော်နိုင်အောင်ကြိုးပမ်းနေကြတာဖြစ်ပါတယ်။စက်တင်ဘာလ၈ရက်နေ့မှာလဲထိုင်းနိုင်ငံချင်းမိုင်မြို့မှာပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုညီညာရေးဖော်ဆောင်ရေးကော်မတီကိုယ်စားလှယ်အဖွဲ့နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့တွေ့ဆုံဆွေးနွေးကြဖို့လည်းရှိပါတယ်ရှင်။